ရုံးစံခင်ဗျာအခုခိုင်ပြည်နယ်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းတွေဟာတော်တော်များများရှိနေပါတယ်ဒါဟာရခိုင်ဒေသဟာတနည်းအားဖြင့်တရုတ်နိုင်ငံအတွက်အတော်လေးအရေးကြီးတဲ့ဒေသတစ်ခုဖြစ်ပါတယ်အဲဒီဒေသမှာအခုခါမတည်မငြိမ်မှုတွေပြဿနာတွေအများကြီးဖြစ်နေတော့ဒီဒေသတည်ငြိမ်အေးချမ်းဖို့အတွက်တရုတ်ဘက်ကဘာတွေများလုပ်ပေးနေပါလဲအကြံပေးပြပါဦ
း Well in the Rakhine state I think there are several aspects that China has made an effort to stabilize or to assist to stabilize the situation So first of all we know that China has provided humanitarian assistance.
Okay, ရခိုင်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်ဘက်ကလုပ်ပေးတာ၃ခုရှိတာတွေ့ရပါတယ်။ပထမတစ်ခုကရခိုင်ပြည်ထောင်စုမှာအိုးအိမ်ဆွံ့ခွာရတဲ့သူတွေဒုက္ခသည်တွေကိုကူညီဖို့အတွက်စာနာမှုအထောက်အပံ့တွေမြန်မာအစိုးရနဲ့မြန်မာရက်ဖက်အဖွဲ့အစည်းတွေကိုပေးပါတယ်။ဒုတိယချက်အနေနဲ့နိုင်ငံရေးအရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာဆေးဆက်ညှိနှိုင်းပေးပါတယ်။ပေးရလို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဖြစ်ပါတယ်။တတိယအချက်အနေနဲ့တော့ပြည်တွင်းမှာဖြစ်ပါတယ်မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ရက်တွေကိုအချိန်လျှော့ဖို့တတ်တတ်တာလှုပ်ဖို့ဖြောင်းပြရလို့ထင်ပါတယ
်ဟုတ်ကဲ့အဓိကသုံးချက်ပေါ့ခင်ဗျာဒါအိုးအင်းစွန့်ခွာတဲ့လူတွေအတွက်စာနာမှုအကူအညီပေးတယ်နောက်တစ်ခုကတော့ဒုက္ခသည်ပြန်လာရေးကိစ္စနှစ်နိုင်ငံညမှာညှိပေးတယ်နောက်တစ်ခုကစစ်တပ်ကိုသိပ်ပြီးတော့လုပ်ရက်တွေမပြင်းထန်ဖို့ထိန်းသိမ်းပေးတယ်ပေါ့လေဆိုတော့ဒီသုံးချက်မှာဘလောက်ထိထိရောက်ကြလဲအောင်မြင်မှုဘလောက်ထိရှိကြလဲဆိုတာကြည့်ရအောင်ပါပထမအဆုံးအချက်ကိုအရင်ပြောပါမှာဒါကတော့စာနာမှုအထောက်ပံ့ပေးတဲ့ကိစ္စပေါ့ခင်ဗျာအဲ့ဒါဟာဘလောက်ထိထိရောက်ပါလဲဘလောက်ထိအောင်မြင်ပါလဲ
Well if we are going to evaluate whether China is successful we need to have a criteria to define that success
တရုတ်ရဲ့လုပ်ရဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာတန်မိုးဖြတ်ဖို့ဆိုရင်အောင်မြင်မှုကိုဘယ်လိုတိုင်းတာလဲဆိုတဲ့စံ criteria ကိုအရင်သတ်မှတ်ရပါလိမ့်မယ်အခုကိစ္စ၃ရက်လုံးမှာကဒီလိုမျိုးစံသတ်မှတ်ဖို့တိတ်ကိုခတ်ပါရဲ့ပထမစာနာမှုအထောက်ပံ့ကိစ္စမှာဆိုရင်အထောက်ပံ့တွေပို့သလားဆိုရင်ပို့ပါရဲ့ဒုက္ခသည်တွေလက်ထဲရောက်သလားဆိုရင်တချို့တဝက်ရောက်ပါရဲ့ဒါကိုအောင်မြင်တယ်လို့ခေါ်လို့ရမလားရှင်တကယ်လို့ပြဿနာပြေလည်မှုကိုစံဖြစ်နဲ့သတ်မှတ်ကြမယ်ဆိုရင်တော့ဒီပြဿနာအခုထိမပြေလည်သေးဘူးဒီတော့ဒီပြဿနာမှာပြေလည်မှုရအောင်လို့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှလည်းမဆောင်ရွက်နိုင်သေးဘူးလို့ဆိုရမှာပါ
ဒုတိယကိစ္စဖြစ်တဲ့ဒုက္ခသည်တွေပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာတရုတ်ကဂျာဝင်ဆွေးဆက်ဖြန့်ဖြစ်ပြီးရဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဟော
Well we know that Myanmar and Bangladesh reached an agreement
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာရိုဟင်ဂျာတွေပြန်လာဖို့အတွက်သဘောတူညီချက်ဒီ MOU လက်မှတ်ရေးထိုးကြပါတယ်အဲ့ဒီသဘောတူညီချက်ကနိုင်ငံရေးအရာသဘောတူညီချက်ပါဒီသဘောတူညီချက်ကိုဘယ်လိုမျိုးလက်တွေ့အကောင့်ထဲဖော်မလဲဆိုတာကြည့်ရအောင်ပါပါဥမာအဖြစ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကမြမတက်မတော်ရဲ့နှိတ်ကုတ်မှုကိုကြောက်လို့ဘယ်သူမှပြန်မသွားခြင်းကြပါဘူး။ဆိုတော့ဒီအချိန်လေးမှာဒီသဘောတူညီချက်အောင်မြင်တယ်လို့ပြောလို့ရပါမလား။ဆုံးရှုံးတယ်လို့ပြောရမလား။ဒီနေရာမှာတရုတ်ရဲ့အခန်းကဏ္ဍကိုကြည့်မယ်ဆိုရင်မြန်မာဘင်္ဂလားဒေ့ရှ်သဘောတူညီမှုအတွက်တရုတ်ကူညီခဲ့တယ်။ဒါမဲ့လည်းဒီသဘောတူညီမှုရရှိစေတဲ့တခြားအကြောင်းရင်းတွေလည်းရှိပါသေး။ဒါကြောင့်မလို့တရုတ်မဆေးဆက်ပေးလဲဒီနှစ်နိုင်ငံကြားမှာသဘောတူညီမှုရနိုင်တာပဲလို့လည်းပြောစရာရှိပါသေ
း။ဟုတ်ကဲ့။ယုံဆံပြောတဲ့သုံးချက်အထက်မှာနောက်ဆုံးအချက်နဲ့အရေးကြီးဆုံးအချက်ကတော့အဲတက်မတော်ရဲ့အလွန်ကျွံလုပ်ရက်တွေကိုထင်းထင်းထင်းထင်းလှုပ်ဖို့အတွက်ဆွဲဆောင်တဲ့အချက်လို့ထင်ပါတယ်။ဒီကိစ္စမှာတော့တရုတ်ကဘယ်လောက်ထိအောင်မြင်ရှိပါလဲပြောပါဦ
း။ I think the again it depends on how you define the issue of success that if success
ဒီညမှာဆိုရင်လည်းအောင်မြင်မှုဆိုတဲ့ကိစ္စဘယ်လိုအဓိပ္ပာယ်ဖွင့်မလဲဆိုတဲ့ပုံမှာမူတည်နေပဲလို့ပဲထင်ပါတယ်။ရခိုင်ပြည်ကစစ်တပ်ရဲ့လုပ်ရက်တွေအားလုံးကိုရက်ဆိုင်ပြစ်မှအောင်မြင်တယ်လို့ခေါ်မလားဆိုတာပါပဲဒီတက်တော်ရဲ့လုပ်ရက်ကိုရက်ဆိုင်ဖို့ဥတီချက်နဲ့တရုတ်ကဖိအားပေးခဲ့တယ်လို့တော့ထင်ပါတယ
်ကျွန်ဆန်ကစံသတ်မှတ်ဖို့ကအဓိကအရေးကြီးတယ် criteria ကအဓိကသတ်မှတ်မယ်ဘာကိုအောင်မြင်တယ်ခေါ်မလဲဘာကိုမအောင်မြင်ဘူးခေါ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုတော့ကျွန်တော်ကစံကိုဒီလိုသတ်မှတ်ချင်ပါတယ်ဆိုကြပါစို့တရုတ်ကမြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာစီးပွားရေးလုပ်မယ်ရင်းနှီးမြှုပ်နှံမှုလုပ်ဖို့အဓိကတည်ငြိမ်မှုနဲ့အေးချမ်းမှုဖြစ်ပါတယ်။ဆိုတော့သူတို့ရင်းနှီးမြှုပ်နှံမှုလုံနိုင်လောက်အောင်တည်ငြိမ်အေးချမ်းမှုရှိပါလားမရှိသေးဘူးလားဆိုတာနဲ့စံသတ်မှတ်ပြီးမေ့ကြည့်ပါတယ်။ဆိုတော့ဒီစုဆောင်ကကြည့်မယ်ဆိုရင်တော့ဘယ်လောက်ထိအောင်မြင်ပြီလို့ပြောထားမှာခင
်ဗျ။ I will say that the Chinese businesses or the Chinese investment here in Rakhine State are primarily concentrated in southern part of Rakhine.
ဒီရခိုင်ပြည်နယ်မှာတရုတ်စီးပွားရေးဒါမှမဟုတ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအဓိကအားဖြင့်တောင်ပိုင်းကန်ရိုးတန်းဒေသဘက်မှာဖြစ်တယ်လို့ပြောချင်ပါတယ်။ဒီတော့ရခိုင်မြောက်ဖြားကမြို့နယ်နှစ်ခုမှာအခြေမပြုပါဘူး။ဒါကြောင့်မလို့ရိုဟင်ဂျာပြည်ထနာမှာစစ်တပ်ရဲ့လုပ်ရက်တွေကလူမှုဒုက္ခပြည်ထနာကြီးတရက်ဖြစ်ပေမဲ့လည်းရခိုင်ဒေသကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တိုက်ရိုက်မပတ်သက်ဘူးလို့တော့တရုတ်တို့ကပြောနိုင်ပါတယ်။ဒါလည်းမှန်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံကိုကြည့်ပါ။တ တယ်မြန်မာရင်းနယ်နဲ့တဘာဝတန်ခွေပိုက်လိုင်းကလည်းမောင်းတော့ကိုဖြတ်သွားမှာမဟုတ်ပါဘူး
အဲ့လိုဆိုတော့ဘူးတီတော်မောင်းတော့မှာဘာပဲဖြစ်နေဖြစ်နေတေးဦးအနေနဲ့ကတော့သူတို့ရဲ့လှုပ်ရှားရှိရာကိုဆက်ပြီးလှုပ်သွားမယ်ဆိုတဲ့သဘောပဲဖြစ်နေတာပေါ့
Yes, I think the continuation of the Chinese projects in Jiaopu is not necessarily affected directly.
ဟုတ်ပါတယ်။ကျောက်ချူမှာတရုတ်စီမံကိန်းတွေဆက်လုပ်မယ်ကိစ္စကရိုဟင်ဂျာပြည်ထောင်နဲ့ဘာမှမဆိုင်ပါဘူး
။ဒါပေမဲ့ကျောက်ချူကတရုတ်စီမံကိန်းကိုလည်းအခုထိမဆက်နိုင်သေးဘူးမဟုတ်လားမ။ TDR ရောဆက်တင်တာမတွေ့ရသေးပါဘူ
း။ Yeah, but Jiaopu as I'm sure as you know, Jiaopu has not, the development of Jiaopu has not started since the region.
2015နောက်မှတဘောတူညီချက်ရပြီးတဲ့ကအခုချိန်ထိကြောက်ဖြူဖွံ့ဖြိုးရေးစီမံကိန်းမစရသေးပါဘူး။ရင်းနှီးစိတ်ကံနဲ့အထူးစည်းဝါးရေးဆောင်ဘာမှမစရသေးပါဘူး။ဆိုတော့ရှင်ပြောမယ်ဆိုရင်လည်းပြောနိုင်ပါသေး။ရိုဟင်ဂျာပြည်ထောင်ကပို့ပြီးတော့ပြင်းထန်ပြီးတော့တောင်ပိုင်းထိပြန့်သွားမယ်။ရခိုင်ပြည်နယ်တစ်ခုလုံးဖြစ်လာမယ်ဆိုရင်တော့တရုတ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်ဖို့ရှိပါသေး။ဒါနဲ့လေလောလောဆယ်မှာတော့ရခိုင်မြောက်ပိုင်းရပြည်ထောင်ကတရုတ်ကိုတိုက်ရိုက်မထိခိုက်နိုင်သေးပါဘူ
း။ဒီညမှာတရုတ်ဟာမြန်မာနဲ့ဘင်္ဂလားဒေ့အပြားစစ်ဆေးညှိနှိုင်းပေးတဲ့ဆိုတဲ့ကိစ္စကိုနည်းနည်းပြန်ကောက်ချင်ပါတယ်။အနောက်နိုင်ငံတွေကတော့ဒီဒုက္ခသည်အရေးမှာဒုက္ခသည်ကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ဘက်ကပူပြီးစာနာတဲ့သဘောပြသကြပါတယ်။တရုတ်အနေနဲ့ကတော့ဒီနှစ်နိုင်ငံအကြားမှာချင်းရင်ဗလိုက်မှုလုံးဝမရှိဘဲတက်တက်မတ်မတ်ကြားနေနေတယ်လို့ထင်ပါလားခင်ဗျာ
။ Well, between Myanmar and Bangladesh, I don't think China has a bias or pre-existing disposition to favor one or the other.
မြန်မာနဲ့ဘင်္ဂလားဒေ့ဆိုင်ရာမှာတရုတ်ကဗက်လိုက်တယ်လို့တော့ကျွန်မမထင်ပါဘူး။ကြိုတင်တိမ်ညွတ်မှုတစုံတရာရှိတယ်လို့မထင်ပါဘူး။ရိုဟင်ဂျာပြည်ထနာကင်တွယ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံးချမှုခံနေရတဲ့အချိန်မှာတရုတ်ကနိုင်ငံရေးအရအကာအကွယ်ပေးတာနိုင်ငံရေးအရထောက်ခံမှုပေးနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာအစိုးရအခက်အခဲကြုံနိုင်မှာတရုတ်ကကာကွယ်ထောက်ခံပေးပါတယ်။တခြားတစ်ဖက်မှာဆိုရင်တော့ဘင်္ဂလားဒေ့ရဲ့တရုတ်ကြားမှာလည်းဘာပြဿနာမှကြီးကြီးမားမားမရှိပါဘူး။ဒါကြောင့်မလို့မြန်မာဘင်္ဂလားဒေ့ရဲ့ကြားမှာတရုတ်ဘက်လိုက်စရာအကြောင်းမရှိပါဘူး
။တချိန်ထဲမှာပဲဘင်္ဂလားဒေ့ရှာတရုတ်နိုင်ငံဥဆောင်ပြီးတော့လုပ်နေတဲ့ One Belt One Road Policy ဒါကပတ်လမ်းမကြီးကိုလည်းပဲဘင်္ဂလားဒေ့ရှာတက်တက်ကြောက်ကြောက်ထောက်ခံထားတာပဲမဟုတ်လား။
Yeah, well, yes and no. If you look at South Asian countries, except India, all the smaller countries in South Asia agree that they would like to be a part of China's Belt and Road Initiative. However,
ဟုတ်လဲဟုတ်တယ်မဟုတ်လဲမဟုတ်ပါဘူး။အိန္ဒိယကလွယ်ပြီးတော့တောင်အာရှနိုင်ငံတွေကိုကြီးမယ်ဆိုရင်ဒီနိုင်ငံတွေအားလုံးကဒီတရုတ်ရဲ့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပါဝင်ဖို့သဘောတူညီကြတာပါ။ဒါမဲ့လေတကယ်သဘောတူညီချက်တွေအတွက်လက်မှတ်ရေးထိုးတဲ့နေရာမှာတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်မှုကြောင့်တောင်အာရှနိုင်ငံတွေဘက်ကတွေ့ဝင်မှုတွေရှိနေရပါတယ်
။လုံဆိုင်ဒီညမှာကျွန်တော်တင်းရှင်းပြပါရစေ။ကျွန်တော်ဒီနေ့လုပ်တဲ့ဆွေးနွေးခန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေပေါ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုလွှမ်းခြုံပြီးဆွေးနွေးနေတာပါ။အခုကျွန်တော်ရခိုင်ပြည်နယ်ကိုဆွေးနွေးပြီးတော့မြန်မာပြည်မှာတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်တဲ့နေရာမှာတရုတ်ရဲ့အခန့်ကဏ္ဍကိုကျွန်တော်ဆက်ပြီးမေ့ချင်ပါတယ်။အထူးသဖြင့်မြန်မာအစိုးရနဲ့ဒီတရုတ်နေဆက်ကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့ညီညာရေးတိဆောက်တဲ့ကိစ္စမှာတရုတ်ရဲ့အရေးပါမှုကဘလောက်ထိထိရောက်မှုရှိပါသလဲတရုတ်ရဲ့အခန့်ကဏ္ဍကဘလောက်ထိအရေးကြီးပါသလဲ
Well, the Chinese government or the Chinese Foreign Ministry and the Special Envoy for Asian Affairs, Zhong Guoxiang, has visited the ethnic minorities in northern Burma quite frequently.
ကျို့ဆိုရဒါမှမဟုတ်တရုတ်နိုင်ငံသားရေးဌာနရဲ့အာရှရေးရအထူးတန်တမန်စံကိုဆောင်ကမြန်မာမြောက်ပိုင်းတိုင်းရင်းသားတွေစီကိုမကြခဏတွားရောက်ပါတယ်။မြန်မာအစိုးရနဲ့ဒီတိုင်းရင်းသားတွေကြားမှာတွေ့ဆုံဆွေးနွေးရေးကိုတွန်းအားပေးဖို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဖြစ်ပါတယ
်။ဒါပေမဲ့အခုလောလောဆယ်အခြေအနေထိရတော့အခြေအနေစီးစီးသာသာတိုးတက်လာတာတစုံတရာမတွေ့ရပါဘူး။ရှေ့ကိုရွေးတာသိမတွေ့ရပါဘူး။ဒီအတွက်တရုတ်အနေနဲ့ပူအားစိုက်ပြီးဆောင်ရွက်နိုင်တဲ့
Well, to what end? I mean, even if China put more pressure on the ethnic minorities for them to surrender, does Burmese central government really have the capacity to have a peace deal with them? And if they sign a peace deal, will they be able to control the Burmese military to implement it?
ဘဲချင်းနေရောက်အောင်တွေးရမှာလဲဆိုတာရှိပါရဲ့ရှင်။တိုင်းသားအင်အားစုတွေကိုလက်နဲ့ချအောင်လို့ဖိအားပေးရမှာလား။ဒါမှမဟုတ်မြမအစိုးရကရောဒီတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရအောင်လို့တကယ်လှုပ်ဆောင်နိုင်တဲ့အစွမ်းရည်ကောရှိမလား။သူတို့ကသဘောတူညီမှုလက်မှတ်ထိုးရင်အဲ့ဒီသဘောတူညီချက်ကိုစစ်တပ်လိုက်နာအောင်လို့ရောလုပ်နိုင်မှာမလား။ကျမအထင်ဆိုရင်တော့မြမအစိုးရနဲ့မြမစစ်တပ်တို့ကိုနိုင်ကိုကတိတ်ပြီးတော့မျှော်လင့်ချက်ကိမ့်မဲ့နေပါရဲ့။အဲ့ဒီသဘောတူညီချက်ရရှိဖို့လဲအလားအလာမရှိတဲ့လောက်ပါပဲ။ 主要滴路去尼嘛，大人那伢子瑞不个，都跑到尼浪路，小辈熬酒浪路，只有不个单位有些没出来给啥个，代表娘娘在那些给啥了么好铺路，听嘛嘞。